အခြားဒေသလူသားချင်းစာနာမှုကူညီရေးအစီအစဉ်ကိုကြီးကြပ်တဲ့အမေရိကန်ဒုလထောက်နိုင်ငံသားရဲ့ဝန်ကြီး Richard Albright ဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးတော့ဒေသခံလူမှုအတိုင်းအဝိုင်းအနေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကလိုအပ်ချက်ရှိနေတဲ့လူမှုအတိုင်းအဝိုင်းတွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတာကိုလေ့လာဆုံးရှုံးခဲ့တာဖြစ်တယ်လို့သိရပါတယ်။ဒီကြောင့်ပြည်သူတွေကဆုံးဖြတ်မေးမြန်းထားတဲ့ကိုသားညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီး Richard Albright နဲ့အမေရိကန်တမန်ကြီး Scott Marciano နှစ်ဦးဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ပူတိဆောင်မြို့နယ်တွင်မှဒေသခံတွေဖြစ်ကြတဲ့ရခိုင်လူမျိုးတွေကိုရောမွတ်စင်တွေကိုပါတွေ့ဆုံခဲ့ပါတယ်။အခြားဒေသဆိုင်ရာလူသားချင်းစာနာကူညီရေးအစီအစဉ်တွေကိုကြီးကြပ်တဲ့ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးရဲ့ဒီခီးစဉ်ဟာဒေသခံတွေနဲ့တွေ့ဆုံစကားပြောဖို့အကူအညီတွေကိုဘယ်လိုပေးနိုင်မလဲဆိုတာလေ့လာဖို့ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ပြောခွင့်ရသူ Annie Marin က VOA ကိုပြောပါတယ
်။ The UScontinues to believe that progress in Rakhine State is critical to Myanmar's future.
ဒီကိစ္စရဲ့အခြေအနေတိုးတက်သွားမှုဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကယုံကြည်ထားပါတယ်။အဲ့ဒီမှာရှိတဲ့လူမှုအတိုင်းအဝိုင်းတွေနဲ့စကားပြောဆိုဆွေးနွေးခြင်းအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုသိနိုင်မှာပါ
။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမနေ့တုန်းကတော့ဒီ ANP ရခိုင်လူသားပါတီနဲ့စစ်တွေမျိုးမှာတွေ့ဆုံခဲ့ရမှာ။ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ Ranger ဒုက္ခသည်တွေနေရာပြန်ရေးအကူအညီဘယ်လိုပေးနိုင်မလဲဆိုတာPNB တောင်ရှိသူတွေနဲ့ဆင်းနေခဲ့တယ်လို့သိရပါတယ်။ရခိုင်မျိုးသားတွေဘက်ကတော့ဒီဒုက္ခတွေတွေကိုမောင်းတောတောင်ပိုင်းမှာနေရာမချဖို့လိုရတဲ့အကြောင်းပြန်လည်ဆင်းနေခဲ့တယ်လို့ EMP ဥက္ကဋ္ဌပြည်နယ်လွတ်တော်ကုစရဲဦးထွန်းအောင်တင်ကဗီဒီယိုကိုပြောပါတယ
်။အစိုးရကတော့သူတို့ရဲ့နိုင်ငံတကာရဲ့ဖိအားကိုမလွန်ဆန်နိုင်ဘူးဆိုရင်အဲတတိယတော့လက်ခံပေးရမှာပေါ့နော်။အဲဒါပေမဲ့တော့မောင်းတောတောင်ပိုင်းကိုကြတော့လက်ခံဖို့မဖြစ်နိုင်ဘူး။ဒါတွေဟာပြည်သူရဲ့စင်ကအရာဆက်တော်ကလည်းသူကထားပြီးတာဖြစ်တဲ့အတွက်ကြောင့်မော်ဒော့တောင်ပိုင်းမှာအဲလက်ခံလို့မဖြစ်နိုင်ဘူးဆိုတာကိုတော့ကျွန်တော်တို့ပြန်ပြသေးပါတယ်။အဲသူတို့ကတော့နော်ဒီလူသားချင်းစာနာတဲ့သဘောပဲပြောပါတယ်
။ဒုက္ခတွေကြီးနေရာပြောင်းရေးကိုဒီလပိုင်းပြန်စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်ဆူရစီစဉ်နေပြီဖြစ်ပါတယ်။ဒါနဲ့လည်းဒုက္ခတွေကြီးနေရာပြောင်းရေးမှာဘေးကင်းလုံခြုံမှုမရှိသေးတာလူအချက်တွေရှိနေသေးတာကြောင့်ပြန်ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂဘက်ကတော့ထောက်ပြနေပါတယ်။အမေရိကန်ပြောင်းစုအနေနဲ့ကတော့ဒီဒုက္ခတွေပြန်ရေးမှာသူတို့ရဲ့ဆန္ဒသဘောတိုင်းဖြစ်ဖို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်ရေးဖြစ်ဖို့လိုလာတယ်လို့အမေရိကန်တန်ယုံပြောခဲ့ရသူကပြောပါတယ်။မောင်းနှုတ်မြို့နယ်မြို့တကြီးကြေးရွာကနေပြီးတော့ရှောင်းတင်းလာတဲ့မွတ်စင်ဒုက္ခတွေဥလာထုံးကတော့ပြည်တွင်းမှာရှိတဲ့ဒုက္ခတွေကိုတော့မှဆူရကနေပြီးတော့ပြန်လည်နေရာချထားပေးနိုင်ခြင်းမရှိသေးတာကြောင့်မလို့အခုလုံးမဲ့ဒီပြန်ပို့ရေးအစီအစဉ်ပေါ်မှာသူကမယုံကြည်ပါဘူး
။ကျွန်တော်ကိုယ်တိုင်ကဒုက္ခတွေရှိနေတာကျွန်တော်မှလည်းအိမ်ကြီးရှိနေတာပါကျွန်တော်အိမ်လေးပါတော့တယ်ကျွန်တော်အိမ်မဟုတ်ဘူးကျွန်တော်တရွာလုံးနေတာကိုသူကဒီမြေရှိပြစ်တာမြေရှိကြီးဟာလေဒီအောင်အမှသူကဟိုဆက်ပြီးရှားလိုက်တယ်သူစိတ်ကနေလာပြီးဆက်ပြီးရှားလိုက်တယ်ကျွန်တော်ကြမ်းကြောက်ရင်ကျွန်တော်အိမ်ရောမှာတကယ်တော့ပြင်ပြီးတော့ပြောလို့ရမှာမဟုတ်ဘူးဒီအင်္ဂါအင်္ဂါရဲ့လူတွေကိုထားပါဦး။ကျွန်တော်ဒီမှာလည်းအဲ့ဒါကိုရမပြောရနဲ့ဒီမှာလည်းဒုက္ခဆက်ပြီးရှိနေတဲ့လူတွေတောင်းချီရှိတယ်။ခုမိစ္ဆာရစီရင်အတိုင်းအမှားကျိုးနေနေတာ။အဲ့လိုလူတွေကတော့အစီအရာကဘာမှမလုပ်ဘူးဖြစ်ဖြစ်
နိုဘလာ၃ရက်နေ့ခေတ်ကရောက်နေတဲ့လက်ထောက်နိုင်ငံကြီးဝန်ကြီး Richard Albright ဟာတင်းတန်ငင်ကတော့ကချင်ပြည်နယ်ဘက်ကိုလည်းသွားခဲ့ပါတယ်။ဒါပေမဲ့လည်းအခုရခိုင်ခီးစဉ်ကတော့မကြာခင်မှာစတင်တဲ့ Ranger ဒုက္ခသည်တွေလက်ခံရေးအစီအစဉ်နဲ့များပတ်သက်လို့ဒေသခံချုပ်ကယူဆပါတယ်။တန်ယုံပြောခဲ့ရသူ Annie Marin ကတော့ပုံမှန်ခီးစဉ်မှာဖြစ်တယ်လို့ဆိုပါတယ်။
Ambassador Marcial and Richard Albright, the U.S. State Department Deputy.
ဗန်မဂျီစကော့မာရှီယယ်နဲ့အာရှဒေသဒုသားချင်းစာနာကူညီမှုအထောက်အကူပေးရေးအစီအစဉ်မှာတာဝန်ရှိတဲ့ဒုက္ခသည်နဲ့ရှေ့ကျောင်းနေထိုင်သူများဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Richard Albright တို့နှစ်ဦးဟာနိုဝင်ဘာ9ရက်နေ့ရှေ့ရနေ့တွေမှာရခိုင်ပြည်နယ်ထဲကိုသွားရောက်ခဲ့ပါတယ်။ဒီခီးစဉ်ဟာအမေရိကန်တန်ယုံရဲ့ရခိုင်ပြည်နယ်ကိုသွားရောက်လေ့လာတဲ့ပုံမှန်ခီးစဉ်တစ်ခုပါပဲဒီတစ်ခါမှာတော့ကချင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရင်သွားရောက်လေ့လာတဲ့အစီအစဉ်တွေကခီးစဉ်တစ်ပိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဟာရခိုင်မတိုင်ခင်ကချင်ပြည်နယ်ကိုလည်းသွားခဲ့ပါတယ်အခုခီးစဉ်လေးပြီးရင်တော့နေပြည်တော်ကိုသွားဖို့ရှိပါတယ်ရှင
်ရွန်ကျဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရသဘောတူပြီးတော့လုပ်နေရဆိုပေမဲ့ဒီပြန်ပို့မဲ့အစီအစဉ်ပေါ်မှာကုလသမဂ္ဂဘက်ကတော့ညှိနှိုင်းဆွေးနွေးမှုမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါတယ်ဒီပြန်ပို့မဲ့အစီအစဉ်မှာမြန်မာဘက်ကအဆင်သင့်မဖြစ်သေးသလိုဒုက္ခသည်တွေအတွက်အနည်းငယ်ရှိနေစေအခြေအနေဖြစ်တာမို့လို့ဒီအစီအစဉ်ကိုရုပ်သိမ်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစလေရန်ကြီးတွေကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်နိုင်ငံသဘောတူထားတဲ့အစီအစဉ်ဒီတိုင်းဆိုရင်တော့ဒုက္ခသည်2000ကျော်ကိုအခုနိုဝင်ဘာလလမှာစပြီးတော့ပြောင်းရှိမှာပါ။ဒါပေမဲ့လည်းဒီဒုက္ခသည်တွေဘက်ကဒီအစီအစဉ်ပေါ်မှာကိုယ်တိုင်လူလူလလရှိရလားဆိုတာကတော့တိတိကျကျမသိရသေးပါဘူးခင်ဗျ။